ဣရန်နိုင်ငံရဲ့ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမေနီကဟာမတ်စ်ခေါင်းဆောင်အစ်စမင်ဟာရီယီနဲ့တီရာမြို့မှာတွေ့ဆုံခဲ့တယ်လို့ဣရန်နိုင်ငံတော်ပိုင်းမီဒီယာတွေကတင်းကုနေနေကပြောလိုက်ပါတယ်။ဟာမတ်စ်အဖွဲ့ဟာဣရန်ကျောတောက်နောက်ခံပေးထားတဲ့ပါလက်စတိုင်းအဖွဲ့တစ်ဖွဲ့ဖြစ်ပါလေ2019ခုနှစ်ကတည်းကကာတာနဲ့တူရကီမှာသွားလိုက်လာလိုက်နေထိုင်နေတဲ့ဟာရီယီကဂါဇာကမ်းမြောင်နဲ့အနောက်ဖက်ကမ်းကနောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေနဲ့ဂါဇာမှာဇီဝါဒီတွေရဲ့ရာဇဝမှုတွေကိုအလီခါမေနီကိုတင်ပြခဲ့ကြောင်းဣရန်နိုင်ငံတော်ပိုင်းမီဒီယာကပြောပါတယ်။ဣရန်ကဟာမတ်စ်ကိုထောက်ခံပြီးမဲ့ပြီးခဲ့တဲ့လကအစ္စရေးကိုရုတ်တရက်ဝင်ရောက်တိုက်ခိုက်ခဲ့ရမှာဘယ်ခန့်ကာတာကမှမပါခဲ့ပါဘူးလို့လည်းဆိုပါတယ်။တညာခံမမိတ်မတုံစိတ်တတ်တဲ့ဂါဇာလူမှုကိုအယာတိုလာခါမေနီကချီးကျူးပြောဆိုလိုက်ပြီးအမေရိကန်နဲ့အနောက်နိုင်ငံတွေကထောက်ခံထားတဲ့ဇီယွန်ဝါဒီအစ္စရေးအစိုးရရဲ့ရာဇဝမှုတွေအတွက်အလုံးကိုစိတ်မကောင်းဖြစ်ရတဲ့အကြောင်းဖော်ပြခဲ့တယ်လို့ Iran နိုင်ငံတော်ပိုင်း TV ကပြောပါတယ်။ Iran ရဲ့ဘာသာရေးခေါင်းဆောင်တွေက Israel ကိုအသိမှတ်ပြုဖို့ညှင်းဆို့ထားကြပြီး Gaza ကိုဆက်လက်တိုက်ခိုက်နေခဲ့ရင်ပြစ်ထန်တဲ့အကျိုးဆက်ကိုရင်ဆိုင်ရလိမ့်မယ်လို့ Israel ကိုသတိပေးထားကြပါတယ်ခင်ဗျာ။